အစ္စရေးနဲ့ပါလက်စတိုင်းကြားသမိုင်းဝင်ငြိမ်းချမ်းရေးရအောင်ကြားဝေဆေးဆက်ပေးနိုင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာယုံကြည်နေပေမဲ့ဘယ်အစီအစဉ်နဲ့လုပ်မှလဲဆိုတာတော့တိတိကျကျပြောကြားခြင်းမရှိပါဘူး။နှစ်ဖက်ကြားငြိမ်းချမ်းရေးသဘောတူညီမှုရဖို့မျှော်လင့်တယ်လို့ပါလက်စတိုင်းသမ္မတမာမွတ်အဘတ်စ်နဲ့တွေ့ဆုံစဉ်မှာသမ္မတထရမ့်ကအချိန်ချင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အစ္စရေးနိုင်ငံနဲ့ပါလက်စတိုင်းနိုင်ငံဆိုပြီးနှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဆိုတာကိုမပြောခဲ့တယ်လို့ပါလက်စတိုင်းနိုင်ငံလို့လည်းရည်ညွှန်းကြေကျင်းမရှိပါဘူး။အရင်အမေရိကန်အစိုးရတွေတုန်းကတော့နှစ်နိုင်ငံအတူရှင်တွဲတည်ရှိမှုဟာအစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးရဖို့ညှိနှိုင်းမှုအတွက်အရေးပါတဲ့ကိစ္စတစ်ခုအဖြစ်နဲ့လက်ခံထားခဲ့ကြတာဖြစ်ပါတယ်။အစ္စရေးဘက်ကတော့ပါလက်စတိုင်းနိုင်ငံတည်ရှိရေးဆိုတာကိုလက်မခံပယ်ချထားတာပါ။သမ္မတထရမ့်အနေနဲ့နှစ်နိုင်ငံတည်ရှိမှုကိုမဆန့်ကျင်သလိုဖြစ်နိုင်မဲ့နီလန်အလုံးအတွက်လမ်းဖွင့်ထားပါတယ်လို့အမေရိကန်တာဝန်ရှိသူတွေကတော့အလေးအနက်ပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ကိုယ်တိုင်ငြိမ်းချမ်းရေးဆွေးနွေးပွဲကဆုံးဖြတ်သဘောတူညီမှုရလဒ်တွေအတိုင်းအမေရိကန်ကလက်ခံမှာဖြစ်တယ်လို့ဆိုပါတယ်။အရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့အင်မြူရောကစ조사နေချိန်မှာအကဲဆက်တဲ့ပါလက်စတိုင်းနိုင်ငံတည်ရှိမှုကိစ္စကိုသမ္မတထရမ့်ကပြောဖို့တွန်းဆုတ်နေတာဖြစ်တယ်လို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။ပါလက်စတိုင်းနဲ့အစ္စရေးကိစ္စမှာအမေရိကန်ဟာဗတ်မလိုက်တဲ့ဂျားဝင်ညှိနှိုင်းပေးသူမဟုတ်ဘူးလို့ပါလက်စတိုင်းအများစုကတော့မြင်နေကြပါတယ်ရှင်။